နွားရီတင်ဆောင်လာပြီးတရုတ်မြန်မာနယ်စပ်ဖက်ကိုဥတီသွားနေတဲ့ကားတစ်စီးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာဒီမနက်ပြစ်ခတ်ခံခဲ့ရတဲ့အတွက်ဒရိုက်ဘာတေဆုံးပြီးကားပေါ်က2ဦးဒဏ်ရာရရှိခဲ့ပါတယ်။မန္တလေးမြို့ကလာတဲ့နွားတင်ကားဟာကြောင်မဲလာရှိုးမြို့အကြားကချောင်းချောက်ရွာနားမှာမနက်၈နာရီကျော်လောက်ကတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။တေဆုံးသူရုပ်အလောင်းနဲ့ဒဏ်ရာရရှိသူရင်းအကူလုံသား2ဦးကိုကြောင်မဲပြည်သူ့စေရုံပို့ဆောင်ပေးခဲ့တယ်လို့အဖြူရောင်ကမ်းလှမ်းများလူငယ်ပရဟိတအဖွဲ့ကကိုဝင်းစီယာထွန်းကပြောပါတယ်။
ဒီကောင်းတော့လူနဲ့တရားရရှိတော်လူကိုကျွန်တော်တို့ကြံမဲကိုအောင်ပါပါပဲ။ဒီကောင်းတော်ရင်ဝိုင်းအောင်မှာကျွန်တော်ထားတာပြီးတော့တရားရရှိတဲ့လူတရားကိုရိုးဆောင်နဲ့ခွဲစိတ်ဆောင်မှာနောက်တစ်ယောက်ပါအလုံးမောင်းသုံးယောက်ပါ
။ဒီနေ့ပြစ်ခတ်မှုဟာဘယ်လက်နက်ကင်အဖွဲ့အစည်းကပြစ်တယ်။ဘာကြောင့်ပြစ်တယ်ဆိုတာမသိရသေးဘူးလို့ကြောင်မဲမျိုးဒေသခံဦးတင်မောင်သိန်းကပြောပါတယ်
။ပြစ်တာတော့ဒီလက်နက်ကင်အဖွဲ့အစည်းတွေဆိုတာတော့သိနေကြပါပဲ။မြင်တဲ့လူကလည်းပြောရဲမှာမဟုတ်တယ်လို့မြင်ဖို့လည်းခက်ပါလိမ့်မယ်။အ
ဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးပုံမှန်300,429ပေါ်ဆောင်မှုလူတက်မှုပုံမှန်တွေနဲ့ရဲစခန်းကတရက်လိုလုပ်ပြီးအမှုဖွင့်ထားတယ်လို့ကြောင်မဲမျိုးနဲ့ရဲစခန်းကတာဝန်မှုက RFA ကိုပြောပါတယ်။ပြစ်ခတ်မှုဖြစ်ပွားခဲ့တဲ့ကြောင်မဲမျိုးပဝင်းချင်းဟာရှမ်းလနက်ကင်တပ်ဖွဲ့ဖြစ်တဲ့ RCSS SSA နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့လှုပ်ရှားတဲ့နေရာဖြစ်ပါတယ်။တိုင်းရင်းသားလနက်ကင်တပ်ဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ်မတော် KIA မြန်မာအမျိုးသားဒီမိုကရေစီမဟာမိတ်တပ်မတော် MMDA အဖွဲ့တွေလည်းကျွမ်းနွားတရုတ်ပြည်တင်ပို့တဲ့မန္တလေးမူဆယ်လမ်းကြောင်းမှာလှုပ်ရှားနေကြတာပါ။ကျွမ်းနွားတင်ဆောင်လာတဲ့ကားတွေကိုငွေကြေးကောက်ခံတဲ့လနက်ကင်အဖွဲ့တွေရှိကြောင်းဝင်မပေးတဲ့ကားတွေပြစ်ခတ်ခံရနိုင်ကြောင်းဒေသခံတွေကပြောပါတယ်။မန္တလေးမြို့ကနေတရုတ်ပြည်ကိုကျွမ်းနွားတင်ပို့နေတဲ့ကုမ္ပဏီတစ်ထောင်ကျော်ရှိပြီးတော့ကုမ္ပဏီတစ်ခုဟာ3လတစ်ချိန်ကျွမ်းနွားအကောင်ရေ100တင်ပို့တယ်လို့သိရပါဗျ။တစ်ချိန်တင်ပို့ရင်လမ်းတစ်လျှောက်ကလက်နက်ကင်တပ်ဖွဲ့အားလုံးကိုစက်ကြီး360နီးပါးပေးရတယ်။ငွေပေးငွေယူလုပ်ဖို့အတွက်ဂျားကနေချိတ်ဆက်ပေးသူရှိတယ်လို့လုံချုံရေးအယအမည်မဖော်လို့တဲ့ကျွမ်းနွားတင်ပို့နေသူတဦးကပြောပါဗျ။
အစ်ကြီးကောင်းတဲ့ခက်ခက်သိရင်မပြစ်ဘူးမသိရင်ပြစ်တာသာပါဒါပဲသိရကျွန်တော်လည်းကျွန်တော်ကိုယ်တိုင်မရှင်းဘူးအေဂျင့်နဲ့ရှင်းတာတော့တော်ဘက်က35သိန်းရယ်ကိုယ်ခိုင်22သိန်းရယ်59သိန်းအားလုံးကိုတော့ဘက်ကတော့တော်တယ်သိရဖွဲ့ပြီးဘောင်းတော်မတော်အဖွဲ့ပြီးဘောင်းတော်ကမှ
ဂျားခန်ဆက်သွယ်ပေးနေတဲ့သူကိုဝန်ဆောင်က5သိန်းပေးရတယ်လို့ပြောပါတယ်ဒီနေ့မနေ့ပြစ်ခတ်မှုဟာငွေမရတဲ့အဖွဲ့တစ်ဖွဲ့ရဲ့လက်ချက်ဖြစ်နိုင်ကြောင်းဆက်ကြီးအချိန်မီမရောက်တာဟာကုမ္ပဏီနဲ့တက်ဆိုင်သလိုဂျားခန်ဆောင်ရွက်ပေးသူသို့မဟုတ်တည်ဆုံးသူကာသမားကဆက်ကြီးမပေးတာဖြစ်နိုင်ကြောင်းကုံတဲ့တချို့ကပြောပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဒူဘုံမူကြီးဆိုင်ဦးကတော့သူတို့အနေနဲ့အရက်သားတွေကိုထိခိုက်အောင်မလုပ်ဘူးလို့ပြောပါတယ
်ပြစ်ခတ်တယ်ဆိုတာကမဟုတ်ပါဘူးကျွန်တော်တို့စီမားပါတော့တကလည်းသူကဒီမှာဥပဒေကြီးကျွန်တော်တို့ရှိပါတယ်အเจ้าမဲ့ညရတားပါလိမ့်ကျွန်တော်ရတားပြည်ကြီးတို့ထိခိုက်နေတာဒီမှာလုံမျိုးကျွန်တော်လုပ်ပါဘူးကဲခမင်းများတော့ကျွန်တော်တို့အဲ့ဘက်ပိုင်းမှာကျွန်တော်တို့လမ်းမကြီးတွေမှာတို့ကျွန်တော်တို့နေတာတို့တော့လှုပ်ရှားတာတို့လည်းမရှိ
တန်းမျိုးသားလွတ်မြောက်ရေးအဖွဲ့ TNN နေပြန်ကြားရေးတာဝန်ခံဘုံမူမိုင်းအိုက်ကျော်ကို RFA ကဖုန်းနဲ့မေးမြန်းဖို့ဒီနေ့အချိန်ချင်းစ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး2018ခုနှစ်အတွင်းကျွမ်းနွားတွေတင်ဆောင်လာပြီးတရုတ်နိုင်ငံပို့မဲ့ကားတွေကိုကြောင်မဲမြို့နယ်တဲ့အရောက်မှာပြစ်ခတ်မှု10ကြိမ်ဝန်းကျင်ပေါ်ပေါက်ခဲ့ပြီးအဲ့ဒီအမှုတွေထဲမှာ10ဦးထပ်မံနေတည်ဆုံခဲ့ပြီးတော့ဒဏ်ရာရရှိသူကလည်း10ဦးဝန်းကျင်အထိရှိခဲ့ပါတယ်။ဘယ်အဖွဲ့ကပြစ်ခတ်တယ်ဆိုတာကိုတော့တိတိကျကျပြောဆိုနိုင်တာမရှိသလိုမျိုးကျူးလွန်တဲ့အဖွဲ့အစည်းတွေကလည်းသတင်းထုတ်ပြန်တာမျိုးတွေမရှိပါဘူး။မြောက်ပိုင်းမဟာမိတ်၃ဘွဲ့နဲ့တက်မတော်တို့ပြီးခဲ့တဲ့အောက်တိုဘာ၁၅ရက်နေ့ကစပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ပွားပြီးနောက်ပိုင်းမှာတော့ကျွမ်းနွားတင်ကားတွေပြစ်မှတ်ထားမခံခဲ့ရဘဲဒီနေ့မှပြစ်ခတ်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါရဲ့ရှင်ကျွန်မဝေယံမိုးမြင့်ပါ